လေတိုင်နှုန်းမြင့်လာနိုင်ခြင်းရှိတယ်လို့မိုးသလပညာရှင်တွေကခန့်မှန်းထားတဲ့အတွက်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းလော့စ်အန်ဂျလစ်မြို့အနီးဝန်းကျင်မှာလောင်ကျွမ်းနေတဲ့တော်မီတွေကိုထိန်းချုပ်နိုင်ဖို့မိသားသမားတွေကဒီကနေ့ဇန်နဝါရီလ17ရက်နေ့မှာကြိုးပမ်းနေကြပါတယ်။မနေ့ပြန်အင်္ဂါနေ့မှာလေတိုင်နှုန်းအမြင့်ဆုံးအခြေအနေကိုရောက်လာနိုင်ပြီးတနအီကိုကီလိုမီတာ80ကနေ130အထိတိုက်နိုင်တယ်လို့အမျိုးသားမိုးစလဌာနကသတိပေးချက်ထုတ်ပြန်ထားပါတယ်လွန်ခဲ့တဲ့၈လလောက်အတွင်းမိုးလုံးဝမရွာခဲ့တာနဲ့အခုလိုလေတိုင်နှုံမြင့်နေတဲ့အခြေအနေတွေကြောင့်မီးလောင်တဲ့အချိန်ပိုမြင့်တက်လာတာဖြစ်ပါတယ်လွန်ခဲ့တဲ့သတင်းတစ်ပတ်လောက်ကစတင်ခဲ့တဲ့ဒီလော့စ်အန်ဂျလစ်စတော်မီကြောင့်အနည်းဆုံးလူ24ဦးသေဆုံးပြီးငွေကြေးတန်ဖိုးအားဖြင့်ဒေါ်လာဘီလီယံနဲ့ချီပျက်စီးဆုံးရှုံးခဲ့ပြီးဖြစ်ပါတယ်လေတိုင်နှုံရော့ချခဲ့တာအပြင်လေရင်နဲ့ရေလောင်းချပေးနိုင်ခဲ့တာမီးကူးဆက်မှုအချိန်လျှော့ချအောင်လုပ်ဆောင်နိုင်ခဲ့တာတွေကြောင့်မိသားသမားတွေအနေနဲ့လွန်ခဲ့တဲ့ရက်အနည်းငယ်အတွင်းမီးအရှိန်လျှော့ချအောင်ကြိုးပမ်းနိုင်ခဲ့ကြပါတယ်လက်ရှိလော့စ်အန်ဂျလစ်မြို့အနီးဝန်းကျင်မှာလောင်နေဆဲဖြစ်တဲ့တော်မီ၃ခုတွေကတနင်္ဂနွေနေ့မှာတော့66စတူရန်ကီလိုမီတာလောင်ကျွမ်းပြီးဖြစ်တဲ့ပလစ်ဆစ်မှာလောင်နေတဲ့မီးကို73ရာခိုင်နှုန်းထိန်းချုပ်နိုင်ပြီလို့ကယ်လီဖိုးနီးယားပြည်နယ်မိသားတပ်ဖွဲ့ကပြောပါတယ်ဒီပလစ်ဆစ်ဒေသမှာတင်သေဆုံးသူ၈ဦးရှိခဲ့တယ်လို့ဆိုပါတယ်ခင်ဗျ